ရခိုင်ပြည်နယ်မှာဒီရိုဟင်ဂျာမွတ်စလင်တွေလွန်ခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့ဒီလူမျိုးရုံးတပ်ဖြတ်မှုမျိုးအခုချိန်ထိကြုံရနိုင်တဲ့အခြေအနေရှိနေဆဲဖြစ်တယ်လို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးအကြံပေးကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုလို့ကြီးလေးတဲ့ပြစ်မှုတွေကျူးလွန်မခံရအောင်မြန်မာအစိုးရရောစစ်တပ်ကပါလိုက်နာရမယ့်တားဆီးဆောင်ရွက်ချက်တွေကိုအောက်ဆီဂျင်နိုင်ငံတကာတရားရုံးကချမှတ်ထားပေမဲ့အပြည့်အဝဆောင်ရွက်ချက်မရှိသေးဘူးလို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာအကြံပေး Alice Wirirumuဒါရီတူကနိုဝင်ဘာ23ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့ခုနှစ်နှစ်တုန်းကရိုဟင်ဂျာတွေကြုံခဲ့ရတယ်လို့ဆိုဝါတဲ့အကြမ်းဖက်မှုကိုခံရနိုင်တဲ့အခြေအနေမျိုးအခုလက်ရှိလည်းကြုံနေရတယ်လို့သူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မြန်မာတိုင်းနိုင်ငံလုံးကတော့ပြည်သူတွေရဲ့အခွင့်အရေးကိုအခိုင်အမာကာကွယ်နိုင်ဖို့ခိုင်မာစိတ်ချရတဲ့နိုင်ငံရေးအဖြစ်မဖြစ်မနေလိုအပ်တာကိုလည်းသူ့ရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်ရှင်